ဒေါ်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးခံထားရတဲ့သူအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုနိုင်ငံရေးလေးလာသူအများစုကကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးပြဿနာကိုတော့ပြည်တွင်းအင်အားစုတွေကပဲဖြေရှင်းရမယ်လို့မှတ်ချက်ပြုတုံ့ပြန်သူတွေလည်းရှိပါတယ်။ဒီကြောင့်ရန်ကုန်ကမေးမြန်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့နဲ့ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံထားသူတွေကိုအားလုံးလွှတ်ပေးဖို့အဲ့ဒီချက်တွေပါတဲ့မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ပေါ်မှာမြန်မာနိုင်ငံရဲ့အင်အားစုတော်များများကရည်ရွယ်အဖြစ်ကြိုးစားပါတယ်။မူလမူချမ်းထဲမှာဗီဒီယိုအနာသုံးခွင့်ရှိတဲ့တရုတ်ရုရှားတို့ကျင်းနေအောင်လို့ပြင်ဆင်ပေးလိုက်ရတာမဟုတ်လို့လက်တွေမပါတဲ့တောင်းဆိုမှုဖြစ်တယ်လို့နိုင်ငံရေးအဖွဲ့တချို့ကယူဆသလိုတကယ်မြန်မာနိုင်ငံရဲ့ပြဿနာကိုပြည်တွင်းအင်အားစုတွေကပဲဖြေရှင်းရမယ်လို့ယူဆမှုတွေလည်းရှိပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့မြန်မာနိုင်ငံရဲ့ပြဿနာကိုပြည်တွင်းကပဲဖြေရှင်းရလိမ့်မယ်လို့မြင်တဲ့အကြောင်း VOE ကိုပြောပါတယ်
။ဒီပေါ်တော့အပြစ်ဆက်တဲ့ဒီပုံစံမျိုးနဲ့ရှင်းပြီးတော့ဒီပြဿနာကဖြစ်ပေါ်လာနေဦးမှာပဲလို့မြင်တယ်။နောက်တစ်ခုကတော့အာဆီယံရဲ့ဘုံသဘောပုံစံအားဖြင့်ကဗာဒီယနာတာကကိုယ်တိုင်လည်းသဘောထားပြီးတော့ဆက်နေမှုပါကြပါလေ။ရှိတာသင်စားတဲ့သူချက်မှုတွေမရဘူးဆိုတော့အားမလို့အားရဖြစ်တဲ့အပေါ်မှာအာဆီယံနဲ့မကဘဲနဲ့ကတ္တမကသာသာတော့တော့တောင်တိုင်းကျွန်းတောင်းဆိုလိုက်တာကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ပြည်သူချင်းချင်းပြည်သူချင်းတွေ့ရမယ်။ပြည်သူချင်းချင်းတဲ့အခါမှာလည်းအချင်းချင်းတစ်ဆင့်ပဲပြည်သူချင်းချင်းတွေ့ဖို့ကြတာ။အဓိကဒီနိုင်ငံတော်အာဘာဝရောက်ယူထားတဲ့နာသကဘက်ကဘလောက်အမျိုးမျိုးရှိရှိပဲဒီအချက်ချင်းကိုနားလည်တယ်ဖြည့်ရှင်းတယ်ဆိုတဲ့အပေါ်မှာတော့အဓိကရှိတယ်လို့ပြောပါတယ်။
ကုလသမဂ္ဂလူမျိုးကောင်စီရဲ့အဖွဲ့ဝင်15နိုင်ငံမှာရုရှားတရုတ်နဲ့အိန္ဒိယကဒီမြန်မာရေးဆုံးဖြတ်ချက်မှာမဲမပေးပဲနေခဲ့ပါတယ်။တရုတ်ကုလသမဂ္ဂကတော့မြန်မာရေးကိုအလျင်အမြန်ဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိဘူးလို့ပြောကြားပြီးတော့ဒီကိစ္စကိုမြန်မာကိုယ်တိုင်ပဲဖြည့်ရှင်းရလိမ့်မယ်လို့ပြောပါတယ်။ရုရှားကုလသမဂ္ဂတမ်မတ်ကြီးကတော့မြန်မာပြည်ထနာဟာနိုင်ငံတကာရဲ့လူမျိုးရေးကိုချင်းချောက်တဲ့ကိစ္စလို့မမြင်တဲ့အကြောင်းပြောဆိုပါတယ်။အခုလိုကုလသမဂ္ဂလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာရေးနဲ့ပတ်သက်လို့ရှိရင်ဆယ်စုနှစ်တွေအတွင်းပထမဆုံးဖြစ်လို့ထူးခြားမှုရှိပေမဲ့စစ်ကောင်စီဘက်မှဖိအားအများကြီးတက်ရောက်စီမှာမဟုတ်ဘူးလို့ငငယ်လေးလာသူဦးရထွန်းကယူဆပါတယ်
။နောက်ဘက်ကအစိုးရကလည်းအဲဘာမှတော့ထူးခြားကြသူတို့ဂရင်းဆိုင်မှာမဟုတ်ဘူး။သို့တော်တစ်ခုကတော့သူတို့လုံးမဲ့ရေကောက်ပွဲဟာရေကောက်ပွဲမှာသူတို့ကြီးတဲ့လုံးလို့ရှိရင်အဲပြည်ရင်ဒီပါထောက်ခံမှုပေါ့နော်ရေကောက်ပွဲအပေါ်မှာပြည်ရင်ဒီပါထောက်ခံမှုကနည်းတယ်။နောက်ရေကောက်ပွဲကိုလာပြီးတော့မဲဆဲတဲ့လူတွေအဲဒီအန်ဒီရဲ့အသက်အန်ဒီရဲ့သူရင်းရတာကြောင့်လာခဲ့တာမဲလာခဲ့တာနည်းမှဖြစ်တယ်လို့နိုင်ငံတကာရဲ့အသိအမှတ်ရှိမှုလည်းငဲနေပေါ့နော
်ကုလသမဂ္ဂလူမျိုးကောင်စီဆုံးဖြတ်ချက်ပါဒီဒေါ်ဆန်းစုကြည်နဲ့နိုင်ငံအကျဉ်းသားတွေကိုလွှတ်ပေးရမယ်ဆိုတဲ့ကိစ္စမှာဥပဒေအတိုင်းပဲဆောင်ရမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကတော့ view ကိုတုံ့ပြန်ပါတယ်
ကျွန်တော်တို့ကတော့ဒီကိစ္စလေးမြန်မာနိုင်ငံရဲ့ပြည်သူကြီးဖြစ်တယ်ကျွန်တော်တို့အရေးကြီးထားတဲ့ကိစ္စတွေမှန်တယ်ရတယ်လေအဲကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေရဒီလိုအဂရီလာဆောင်မှုတိုက်ခိုက်ရေးဥပဒေကြီးကပြည်ပြောကြအတိအကျအရေးပါတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘုရားရုံးမှာသက်တည်ရေးပြင်ရှိနေတဲ့ဘုရားဥပဒေရလှုံ့ဆော်မှုတွေအတိုင်းအပြည့်အဝဆောင်ရွက်ပြီးမှကျွန်တော်တို့ဆောင်ရွက်တာဖြစ်ကြောင်းပဲကျွန်တော်တို့ပြောချင်ပါတယ
်။အကြမ်းဖက်မှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကခုလိုဆုံးဖြတ်တောင်းဆိုလိုက်ပြီးနောက်တနေ့ဒီဇင်ဘာလ22ရက်နေ့ကရင်နှစ်တကူနေ့မှာတော့ကရင်ပြည်နယ်ကော့ဂရိတ်မှာနှစ်ကူးပျော်ပွဲရှင်ပွဲလုပ်နေတဲ့ကရင်ဒေသခံတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံတွေမှာထွက်ပြေးနေကြရပါတယ်။အခုဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတယ်လို့ဆိုပေမဲ့မလိုက်နိုင်ဘူးဆိုလို့ရှိရင်တုံ့ပြန်မဲ့လက်တွေ့အရေးယူမှုမျိုးတိတိကျကျမပါဝင်တဲ့အတွက်တော့မြမဒီမိုကရေစီတက်ကြွသူအဖွဲ့တချို့ကအားမရမှုတွေလည်းတွေ့နေရပါတယ်ခင်ဗျာ။